မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအဖွဲ့တို့ကြားတိုက်ပွဲရက်ဆက်ဖြစ်ပွားနေတဲ့မင်းများမြို့နယ်အတွင်းဒီကနေ့ပန်းမြောင်ကျေးရွာပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တချို့သေဆုံးပြီးလူကြီးတချို့ဒဏ်ရာရရှိသွားခဲ့ပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဆွဆွဲထားပြီးဒေသခံတွေဘက်ကတော့မြန်မာစစ်တပ်ဘက်ကဖြစ်တာဖြစ်တယ်လို့အခိုင်အမာပြောနေတာပါ။ VOA သတင်းတော်နိုင်ကိုအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ။ဒီခိုင်ကြီးနဲ့မင်းပြမျိုးနဲ့ပန်းချောင်းချေးရွာမှာဒီနေ့မနေ့လက်လက်ကြီးကြားရပောက်ကွဲခဲ့မှုကြောင့်ကျောင်းသားတွေနဲ့အမျိုးသမီးတွေသေချာခိစိုက်တန်ရရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။ဒုပန်းချောင်းရွာအလယ်လောက်မှာပေါ့။အဲဒီဘုရားကျယ်ဒီပေါ်မှာလက်လက်ကြီးအထိုင်ရပြီးတော့ဖြစ်နေတာ။အဲမြန်မာစစ်တပ်ကပေါ့။ရွာရဲ့ပြင်ဆင်ကောင်းတဲ့နေကိုအဲ့လိုပဲဖြစ်နေတာ။မနေ့ကတည်းကဖြစ်နေတာ။အဲဒါဒီနေ့မနေ့ကနိုင်ခွလောက်မှာကြည့်လိုက်တဲ့လက်လက်ကြီးရှင်တော်ကရွာပြင်မထွက်ပဲရွာထဲကိုပဲကြာတာ။ဒီကွဲရပါဘောရွာထဲမှာဒီကားကြီးခမဲစားရအဲ့ဒီမှာဖြစ်တာအာခလေး၃ယောက်သုံးသွားပြီအကျောင်းသူ၁၀တန်းတယောက်ပြီးတော့၄တန်းအကျောင်းသားတယောက်မြို့ကျောင်းသားတယောက်နောက်လူကြီး၃ယောက်ကတော့အခုဆရာပြင်းလို့မြောက်ဆင်းအောင်သွားနေတယ်ဗျ
ပန်းချောင်းကြီးရွာအောင်မင်္ဂလာဘုရားတောင်ကုန်းပေါ်မှာထန်ချထားတဲ့မြန်မာစစ်တပ်ကနေလက်လက်ကြီးနဲ့တိုက်ခတ်နေမှုတွင်ချိန်တားလွှဲထားတဲ့လက်လက်ကြီးကြီးတစ်လုံးရွာသင်းကြားရောက်ပောက်ကွဲသွားလို့ကျောင်းသား၃ဦးသေဆုံးပြီးအမျိုးသမီး၃ဦးအပါအဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မင်းပြမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဂျာရာပဒိနေကနေဒီကနေ့ထိတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတယ်လို့အေအေဖွဲ့ရှိမယ်လို့ထင်ရတဲ့တောင်တွေပေါ်မှာလက်လက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။ဒေသခံရွာသားတွေကတော့မြန်မာစစ်တပ်ရဲ့လက်နက်ကြီးကြီးလို့ပြောဆိုနေပေမဲ့မြန်မာစစ်တပ်နေရာယူထားတဲ့ပန်းချောင်းကြီးရွာတွင်အေအေဖွဲ့ဘက်ကပြစ်လိုက်တဲ့လက်နက်ကြီးဖြစ်ကြောင်းအနောက်ပိုင်းတန်းစစ်သည်နာချုပ်တမတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့အင်းရှင်းတဲ့တပ်ကအဲဒီပန်းချောင်းရွာပုံချောင်းမှာတော့လည်းစီကြီးပါဘာအဲ့ငါဆောင်ကုန်းကနေပေါ်မှာအဲ့မှာနေရပန်းချောင်းရွာဆိုတာခေရခေကန်တိဆောက်ထားတဲ့ရွာပဲလေပန်းချောင်းရွာထဲမှာကျွန်တော်တို့တပ်ကိုဓာတ်ကြီးလှူရှားအနေနဲ့အဲ့ငါမှာထားလိုက်တာအဲ့ခါကျတော့သူတို့ရဲ့အဓိကပင်မနေရာကြီးကိုကျွန်တော်ကထိန်းချုပ်လိုက်တဲ့အတွက်ကြောင့်မို့လို့တော်တော်ခက်ခဲဖြစ်သွားတဲ့သဘောရှိတယ်။ဒီကောင်းရံတွေကဖြေးဘက်နေပြောမှာအဲ့ဒီလုံကျော်ကြီးတပ်ဖွဲ့ဝင်တွေရှိတဲ့ရွာထဲကိုပြန့်ပြစ်တာ။အဲ့ခါကျတော့အေးကြီးလိုက်တဲ့ဘုံကရွာဆက်မှာကျပြီးတော့တော့ပြီးတယ်တော့အတန်ရတယ်
။ပန်းချောင်းကြီးပါတဲ့ကြီးကမှုကအေးဖွဲ့ရဲ့လက်ချက်လို့မြန်မာစစ်တပ်ရဲ့ဆွဆွဲချက်ပေါ်အေးကြံကြားကြီးကိုဆက်တယ်မြင်းမြန်းခဲ့ပြီးမဲ့လဲဆက်တယ်လို့မရရှိခဲ့ပါဘူး။ပန်းချောင်းကြီးပါတဲ့လက်လက်ကြီးပြစ်ခတ်နေတဲ့ပုံမှာပန်းချောင်းရွာရွှေဘောင်တင်ကျောင်းဆရာတော်ဥပညာဝန်ကကခုလိုမိတ်ပါတယ်
။ဘုံဘုံတော့စဉ်မကုန်ဘူးပေါ့။လက်လက်ကြီးကအမလို့အပြည့်နဲ့လုတာဒီဝါကျစီဒီကမရှိဘူး။ဒါမလို့ကကြည့်ကြတာလည်းရတော့ပြည့်နေတယ်။အလကားဆော့ပြည့်နေတယ်။ခဏတည်းအားရတာမတုံးတော့တည်ပြီးတိတ်ပြည့်ပြည့်ကြည့်လို့ပြည့်လို့မရှိဘူး။
တခြားပန်းချောင်းရွာသားတို့ကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာဖြစ်ကြောင်းပြောဆိုပါတယ
်ကျွန်တော်တို့ပန်းချောင်းရွာပြစ်မှာအေအေတွေမရှိပါဘူးအေအေတွေရှိတာကသူတို့အေအေရှိတဲ့နေရာကိုမတော်ဘူးလေရွာပြစ်မှာရွာသားတွေကိုခုတုံးလို့ပြီးနာဒီလိုလုပ်ကြတာတဲမတော်ကပြေးတာတော့အမှန်တဲမတော
်စီရပြည်ပကတွင်အရသားတွေထိခိုက်ဒိဆုံးတဲ့အပေါ်မဖြစ်တဲ့ကြောင်းမြင်းချမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစက်နိုင်ကပြောပါတယ်ပြည်ထောင်စုရေးခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လအထိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စီရေးသိမ်းမှာမှုဖြစ်စဉ်တွင်အရသာတည်ဆုံး62ဦးနဲ့ဒဏ်ရာရသူ156ဦးကျော်ရှိနေပြီလို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံကနေစီရင်ကောက်ယူထားပါတယ်ခင်ဗျာ